တူတန်လူမှုကွန်ရက်ကိုဒေါ်လာ44ဘီလီယံနဲ့ဝယ်ယူဖို့သဘောတူထားချက်ကိုဖျက်လိုက်တဲ့ Tesla ကုမ္ပဏီရဲ့ဒီ CEO Elon Musk ကိုတရားစွဲမယ်လို့ Twitter ကုမ္ပဏီကပြောပါတယ် Twitter မှာအကောင့်အတူတွေနဲ့ပတ်သက်တဲ့အချက်အလက်တွေပေးဖို့အတွက် Twitter ဘက်ကပြက်ကွက်တယ်လို့ဆိုပြီးတော့ဝယ်ယူမဲ့အစီအစဉ်ကိုဖျက်တယ်လို့ Elon Musk ကတောက်ချနေတဲ့ကအတိအပြည့်ကြေညာခဲ့တာပါTwitter လူမှုကွန်ရက်ကိုနေ့စဉ်သုံးနေတဲ့အကောင့်တွေထဲမှာဆက်ကနေဖန်တီးထားတဲ့ spam mail account တို့900ခန့်နှုန်းအောက်ပဲရှိတယ်လို့တက်တည်ပြပါဆိုပြီးတော့ Elon Musk ကတောင်းဆိုထားတာပါ Twitter ကုမ္ပဏီကတော့အကောင့်အတုတပန်းကိုနေ့စဉ်ဖယ်ရှားရှင်းလင်းနေတယ်လို့ပြောကြားထားပါတယ် Twitter သုံးဆွဲသူတွေကိုကုန်ပစ္စည်းတွေဝယ်ယူအောင်ဆွဲဆောင်တာမျိုးတင်းမှားဖြန့်တာမျိုးတွေအတွက်အဲ့ဒီ spam account တို့တွေကလုံနေတာကြောင့် Twitter ရဲ့စီးပွားရေးအပေါ်တက်ရောက်မှုရှိတယ်လို့ Elon Musk ကပြောပြီးတော့အချက်အလက်တွေကိုတောင်းခဲ့ပါတယ်အဲ့ဒီအကောင့်အတူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုပေးဖို့အချိန်ချင်းတောင်းဆိုချက်ကို Twitter ဘက်ကတုံ့ပြန်ဖို့ပြက်ကွက်တယ်လို့ Musk ရဲ့ရှင်းလင်းကပြောပါတယ်။ Elon Musk ဘက်ကကုမ္ပဏီဝယ်ဖို့သဘောတူညီချက်ကိုဖျက်လိုက်တဲ့အတွက်ဥပဒေကြောင့်ကနေဆောင်ရွက်သွားမယ်လို့ Twitter ကုမ္ပဏီဥက္ကဋ္ဌ Brett Taylor ကတုံ့ပြန်ခဲ့ပါတယ်ရှင်။